ောတာရှင်များခင်ဗျာအခုတစ်ပတ်မှာတော့ဆန်ကိုတရုတ်နိုင်ငံစီတရားဝင်တင်ပို့ဖို့ကြိုးပမ်းတာနဲ့ပတ်သက်ပြီးအကျိုးဆက်အလားအလာတွေကိုဆွေးနွေးတင်ပြခြင်းပါတယ်ပြည်ပကိုဆန်တင်ပို့တာကနေကုန်တယ်ကြီးတွေအပြင်အောက်ခြေတောင်သူတွေကိုပါအကျိုးရှိအောင်တပါးတည်းလှုပ်ဖို့လိုတဲ့ဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်တရုတ်နိုင်ငံစီဆန်ကိုတရားဝင်တင်ပို့ရောင်းချလိုတဲ့ကုမ္ပဏီတွေအနေနဲ့တက်မှတ်ထားတဲ့ဖောင်ဖြည့်ပြီးလာမယ့်ဧပြီ25ရက်အမီရှောက်ထားဖို့ဆန်စပါးအသင်းချုပ်ကထုတ်ပြန်ကြေညာထားပါတယ်တရုတ်ကိုဆန်ပို့ဖို့ရှောက်ထားမဲ့ကုမ္ပဏီတွေအတွက်တက်မှတ်ချက်တွေကတော်တော်များပါတယ်အဓိကတော့ကိုပိုင်ဆန်ဆက်ရှိဖို့တူလောင်ယုံတွေရှိဖို့မရှိရင်လဲဆန်ဆက်တွေတူလောင်ယုံတွေနဲ့သဘောတူညီချက်ယူထားတာရှိဖို့ပြီးရင်အခုမှထပြီးတည်ထောင်တဲ့ကုမ္ပဏီမဟုတ်ဘဲနဲ့တက်တန်းရှိတဲ့ကုမ္ပဏီတွေဖြစ်ဖို့ပြည်တွင်းပြည်ပစံစည်းကွက်အတွေ့အကြုံရှိဖို့အစရှိသဖြင့်အချက်9ချက်အထိသတ်မှတ်ထားပါတယ်ဆက်လက်ပြီးတော့တရုတ်ဈေးကွက်ကမြန်မာစံစဘာဈေးကွက်အတွက်ဘလောက်အေးပါတယ်လဲဆိုတာကိုအကျဉ်းချုပ်တင်ပြပါမယ်2012ခုနှစ်မတိုင်မီကမြန်မာနိုင်ငံကနေပြည်ပကိုတစ်နှစ်အတွင်းတင်ပို့ရောင်းချနိုင်ခဲ့တဲ့စံပမာဏဟာတန်ချိန်တန်းအောက်ပဲရှိခဲ့ပါတယ်ဒါပေမဲ့တရုတ်ရဲ့ဝယ်လိုအားကြောင့်မြန်မာနိုင်ငံရဲ့ပြည်ပစံတင်ပို့မှုဟာ2012ခုနှစ်ကစပြီးနှစ်စဉ်တဟုန်ထိုးမြင့်တက်ခဲ့ပါတယ်ဒီလိုနဲ့ပဲ2018ဘန်နာနှစ်မှာပြည်ပစံတင်ပို့မှုပမာဏကတန်ချိန်3သန်းခွဲကျော်ခဲ့ပါတယ်အဲ့ဒီတန်ချိန်3သန်းခွဲကျော်တဲမှာတရုတ်ကမူဆယ်နေဆက်ကနေရောင်းတာကတဝက်ကျော်ပါပါတယ်တရုတ်ဟာမြန်မာအတွက်အကြီးဆုံးစံဝယ်လက်ပါဒါကြောင့်တရုတ်ဈေးကွက်အဝယ်အတွက်မှမြန်မာပြည်တွင်စံဈေးကွက်စပားဈေးကွက်တည်ငြိမ်ပါတယ်ဒါအပြင်ရေရှည်မှာလည်းတရုတ်ရဲ့ပြည်တွင်းဆန်လိုအပ်ချက်ဟာဆက်လက်ပြီးမြင့်မားနေအောင်မဲ့အလားအလာရှိပါတယ်။ဒါပေမဲ့တရုတ်ဈေးကွက်ရဲ့ပြဿနာကဘာလဲဆိုရင်မြန်မာဘက်ကတရားဝင်ခွင့်ပြုထားပေမဲ့တရုတ်ဘက်ကတရားဝင်ခွင့်မပြုသေးတာပဲဖြစ်ပါတယ်။ပြီးရင်တရုတ်အာဏာပိုင်တွေကမကြမကြအဖမ်းဆီးတင်းကျပ်တတ်ပါတယ်။တရုတ်ကိုတရားဝင်ဆန်ရောင်းနိုင်ဖို့2014ခုနှစ်မှာမြန်မာနဲ့တရုတ်တို့ပေါင်းပြီးလုပ်ကြပါသေးတယ်။ဒါပေမဲ့တရုတ်ဘက်ကတတ်မှတ်တဲ့ဆန်အရေးအသွေးနဲ့ပူမာကင်းစင်ရင်ကိစ္စတွေကိုမြန်မာဘက်ကမလုံနိုင်ခဲ့တဲ့အတွက်မအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လွန်ခဲ့တဲ့5လ6လလောက်ကတည်းကမူဆယ်ကနေပို့တဲ့ဆန်ဈေးကွက်ကိုတရုတ်ဘက်ကတင်းတင်းကြပ်ကြပ်ဖမ်းနေပါတယ်။ဒါကြောင့်မြန်မာဘက်ကနေတရားဝင်တင်ပို့နိုင်ဖို့ပြန်လည်ကြိုးပမ်းနေတာပါ။ဒီဆောင်မှာအတိအကဆွေးနွေးတင်ပြကြင်တာကတော့မြန်မာနိုင်ငံကနေတရုတ်ကိုတရားဝင်ဆန်တင်ပို့တဲ့အခါကုန်တယ်တွေတင်မကဘဲနဲ့အောက်ခြေကတောင်သူတွေကိုပါအကျိုးရှိအောင်လုပ်ဖို့လိုတယ်ဆိုတဲ့အချက်ပါ။ဒါနဲ့ပတ်သက်ပြီးကနဦးအနေနဲ့တရုတ်နိုင်ငံကိုတရားဝင်စံတင်ပို့ဖို့ကုမ္ပဏီတွေကိုရှောက်လွာခေါ်ရမှာတက်မှတ်ချက်တွေကိုတုံသက်ကြည့်အောင်ပါတက်မှတ်ချက်တွေအရရေရှည်မှာတရုတ်ကိုတရားဝင်ပို့တဲ့စံစည်းကွက်ကိုဝါရင်ကုန်တယ်ကြီးတွေငွေကြေးအင်အားတောင့်တင်းတဲ့လုပ်ငန်းရှင်ကြီးတွေကပဲလွှမ်းမိုးသွားပါလိမ့်မယ်မှောင်ခိုပို့နေသလိုကုန်တယ်ပွဲစားလေးတွေရဲ့တပန်းတနိုင်လုပ်ကွက်တွေပျောက်သွားပါလိမ့်မယ်သို့တော်လည်းတရုတ်ကိုတရားဝင်ပို့မဲ့စံစည်းကွက်ကိုကုန်တယ်ကြီးတွေကပဲလွှမ်းမိုးသွားမှာကတိုင်းပြည်အတွက်မကောင်းတဲ့အချက်တော့မဟုတ်ပါဘူးနိုင်ငံတကာမှာဆိုရင်လည်းပြည်ပကိုတင်ပို့တဲ့ဆန်ဈေးကွက်တွေဆိုတာဝါရင်ကုန်တယ်တွေတောက်ကပဲလုံနိုင်ကြတာပါလက်တွေ့အနေအထားအရလည်းတရုတ်ဘက်ကတောင်းဆိုတဲ့ဆန်အရေးအသွေးပြည့်မီဖို့နဲ့ပိုမွာကင်းစင်ရေးတွေဆိုတာတပိုင်းတနိုင်သမားတွေလက်လန်းမီဖို့ခက်ခဲပါတယ်လက်ရှိအချိန်မှာတရုတ်ကိုတပိုင်းတနိုင်ဆန်ရောင်းနေတဲ့ကုန်တယ်လေးတွေအနေနဲ့စုပေါင်းပြီးတော့ကုမ္ပဏီတွေဖွဲ့လုံနိုင်မှဖြစ်ပါလိမ့်မယ်ဒါကတော့တရုတ်ကိုတည်ဝင်ပို့တဲ့ဆန်ဈေးကွက်ပေါ်လာရင်ကုန်တယ်အတိုင်းဝိုင်းမှာဖြစ်ပေါ်လာမယ့်အပြောင်းအလဲပဲဖြစ်ပါတယ်ဆက်လက်ပြီးတော့တရုတ်ဈေးကွက်တည်ဝင်ပေါ်လာရင်ကုန်တယ်ကြီးတွေအပြင်အောက်ခြေကတောင်သူတွေကိုပါကျိုးရှိအောင်ဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းကိုဆွေးနွေးတင်ပြခြင်းပါတယ်ဆက်လက်ပြီးတော့တရုတ်ဈေးကွက်တည်ဝင်ပေါ်လာရင်ကုန်တယ်ကြီးတွေအပြင်အောက်ခြေကတောင်သူတွေပါအကျိုးရှိအောင်ဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းကိုဆွေးနွေးခြင်းပါတယ်ဒီနေရာမှာတစ်ချက်ပြန်ကြည့်ဖို့လိုတာကတရုတ်ကိုပို့တဲ့ဆန်ဈေးကွက်တည်ဝင်ဖြစ်လာတဲ့အခါအစပိုင်းနှစ်တွေမှာပမာဏအကန့်အသတ်နဲ့ပဲပို့ခွင့်ရအောင်မှာပါမူဆယ်ကနေမှောင်ခိုပို့တယ်လို့တစ်နှစ်ကိုစံတန်ချိန်တန်းနဲ့ချီပြီးပို့နိုင်ဖို့မဖြစ်နိုင်သေးပါဘူးပြီးရင်နောက်တစ်ချက်ကလည်းတရုတ်ကနှစ်စဉ်စံတန်ချိန်တန်းနဲ့ချီပြီးတည်ဝင်ဝယ်မယ်ဆိုရင်တောင်မှတတ်မှတ်ချက်နဲ့ညီတဲ့ဆန်တွေတန်ချိန်တန်းနဲ့ချီပြီးပို့နိုင်ဖို့မြန်မာဘက်ကစ조사ရအောင်မှာဖြစ်ပါတယ်ဆက်လက်ပြီးတော့တရုတ်ကိုတည်ဝင်ဆန်ရောင်းခွင့်ရမယ့်ကုန်တယ်ကြီးတွေနဲ့တောင်သူတွေရဲ့ဆန်စပားအယောင်းဝယ်အနေထားကိုတုံသက်ကြည့်ရအောင်ပါတရားဝင်ဆန်ဈေးကွက်ဆိုင်ရင်တရုတ်ဘက်ကဝယ်ဖို့ကြိုတင်သတ်မှတ်ထားတဲ့ဆန်ပမာဏကိုပဲကုမ္ပဏီတွေအလိုက်ကိုယ်တိုင်ပို့ရမယ့်သဘောရှိတာကြောင့်တောင်သူတွေစီကစပားကိုဈေးကောင်းပေးပြီးအပြိုင်ဆိုင်ဝယ်စရာမလိုတော့ပါဘူးဒါကြောင့်တရုတ်ကိုပို့ဖို့တရားဝင်ဈေးကွက်ပေါ်လာရင်လဲတောင်သူတွေတိုက်ရိုက်အကျိုးများဖို့ဖြစ်နိုင်ခြေနဲပါတယ် စဘာစီဆန်စီထိုးမကြပဲအတိုင်းတာတစ်ခုအထိဈေးကွက်တည်ငြိမ်ရင်းလောက်ကိုပဲအထောက်ပံ့ဖြစ်စေနိုင်ပါလိမ့်မယ်ဒါဆိုရင်တရုတ်ကိုပို့တဲ့ဆန်ဈေးကွက်ကနေတောင်သူတွေပါအကျိုးရှိအောင်ဘယ်လိုလုပ်လို့ရမလဲဆိုတာကိုစဉ်းစားကြည့်အောင်ပါဖြစ်နိုင်ခြေတစ်ခုကတော့ကုမ္ပဏီတွေကိုလက်ရှိသတ်မှတ်ချက်တွေအပြင်တောင်သူတွေနဲ့ contract farming လို့ခေါ်တဲ့အကျိုးတူလဲရစနစ်ကိုပါဆောင်ရွက်ရမယ်လို့သတ်မှတ်လိုက်ရင်တင့်တင့်တဲ့စဘာစီရမှာဖြစ်တဲ့အတွက်တောင်သူတွေတိုက်ရိုက်အကျိုးရှိနိုင်ပါလိမ့်မယ်။ကုန်သည်တွေအနေနဲ့လည်းစဘာကိုလိုချင်တဲ့အရေးအသွေးရအောင်ကြိုတင်ပြင်ဆင်နိုင်ပါလိမ့်မယ်။ဤကုန်းချုပ်ပြောလိုတာကတော့ပြည်ပဆင်စည်းကွက်အစ်စ်တွေရရှိအောင်ဆောင်ရွက်တဲ့နေရာမှာကုန်သည်တွေအပြင်တောင်သူတွေရဲ့အကျိုးကိုပါတဘာတဲ့ထည့်သွင်းစဉ်းစားဖို့လိုအပ်ပါတယ်။ဒါမှသာစံစဘာကဏ္ဍတစ်ခုလုံးဟာဟန်ချက်ညီညီဖွံ့ဖြိုးနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။